ဟုတ်ကဲ့ပါရှင်မြန်မာနိုင်ငံမှာတော့အစဉ်အလာရနေကြီးရဲ့ကြီးတွေနေထူးနေမြတ်တွေမှာနိုင်ငံတော်သမ္မတရဲ့အမိန့်နဲ့လူငင်းချမ်းသာခွင့်ပေးတာဒါမှမဟုတ်ရင်လည်းအကျဉ်းကျတဲ့နေရက်တွေကိုရှော့ပေးတာထုတ်ပြန်တဲ့အလေအထားရှိတာမို့မနေ့ကကြောက်တဲ့လွတ်လပ်ရေးနေ့မှာလူငင်းချမ်းသာခွင့်ထုတ်ပြန်မလားဆိုပြီးတော့လဲမျှော်လင့်ထားကြတာဖြစ်ပါတယ်ဒါပေမဲ့ဒီကနေ့ဇန်နဝါရီလ5ရက်နေ့အထိနိုင်ငံတော်သမ္မတရဲ့အမိန့်နဲ့လူငင်းချမ်းသာခွင့်ထုတ်ပြန်တာမတွေ့ရတာဟာအံ့ဩစရာဖြစ်နေတယ်လို့နိုင်ငံရေးအကျဉ်းသားဟောင်းတအူးလည်းဖြစ်ခဲ့သူရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ရဲ့အထွေထွေအတွင်းရေးမှူးဦးဆိုင်ညွန့်လွင်ကပြောပါတယ
်ကျွန်တော်တို့ကနိုင်ငံရေးဖြစ်ခဲ့မှုတဲ့အခါကျတော့ညှော်လင့်တာပေါ့ဗျာညှော်လင့်တဲ့ကုရောကလည်းဒီလိုဆိုတော့မင်းမညှော်လင့်ခဲ့ဘူးတော့ဆိုတော့အခုကြံခဲ့တဲ့လူတွေလည်းပဲဒီလိုညှော်မယ်ဆိုတာကိုကိုချင်းစာမိပါတယ်ဒါကြောင့်လည်းညှော်မိတယ်ဒါပေမဲ့ညှော်လင့်တယ်လည်းမဖြစ်လာဘူးဗျာဒါကြောင့်လည်းမသိဘူးဦးသိန်းစိန်ကတခါမှနိုင်ငံရေးအကျဉ်းသားမဖြစ်ခဲ့တဲ့အစိုးရဖွဲ့ပါသူတို့တော့မှလွတ်နေရတာပဲအခုကျွန်တော်တို့အစိုးရဖွဲ့ထဲမှာနိုင်ငံရေးအကျဉ်းသားတွေအများကြီးပါတယ်သူတို့ကမှသူတို့လက်ထက်ကမှမလွတ်ဘူးဆိုတော့ဒါစဉ်းစားပြရကောင်းတာပေါ့အာအိုးသာကပူပြီးတော့တုံးတက်တာတည်းပူပြီးတော့ကြီးနေတယ်သူတို့အာအိုးနေတယ
်နိုင်ငံရေးအကျဉ်းသားများကိုကြီးစောင့်ရှောက်ရေးအဖွဲ့ AAPP ကထုတ်ပြန်တဲ့နောက်ဆုံးစီးရင်အရတော့အကျဉ်းထောင်တွေအတွင်းမှာနိုင်ငံရေးအကျဉ်းသား48ဦးရှိတယ်လို့ထုတ်ပြန်ထားပါတယ်နိုင်ငံရေးတက်ကြွလှုပ်ရှားမှုကြောင့်အကျဉ်းထောင်တွေကနေတရားရုံးရင်ဆိုင်နေရသူဟာလက်ရှိ49ယောက်ရှိပြီးတော့အပြင်ကနေတရားရင်ဆိုင်နေရသူ180ကျော်ရှိတယ်လို့ AAPP ဖွဲ့ရဲ့အတွင်းရေးမှူးဦးတိန်နိုင်ကပြောပါတယ်။ဒါကြောင့်အစိုးရအနေနဲ့လက်ကျန်နိုင်ငံရေးအကျဉ်းသားတွေကိုလွှတ်ပေးနိုင်ဖို့အတွက်လူငင်းချမ်းသာခွင့်စဉ်းစားဖို့လိုသေးတယ်လို့လည်းထောက်ပြပါတယ်
။ကျွန်တော်တို့တွေ့ကြုံအရာကတော့ဖြစ်တဲ့ကူနေသူလွတ်လပ်ရေးနေသူဆိုတဲ့အခါမျိုးမှာဒီအကျဉ်းသားတွေကိုလူပေးလေးရှိပါတယ်အဲ့မှာနိုင်ငံရေးအကျဉ်းသားတွေလည်းပါလာကြတယ်သို့ပေမဲ့လည်းဒီနှစ်မှာအဲ့လိုမျိုးလွတ်ပေးတာမရှိတဲ့အတွက်တော့ဒါကအကျဉ်းသားတွေအနေနဲ့တော့တော်တော်လေးခံစားရမယ်ထင်ပါတယ်ဒါပေမဲ့လည်းဒီနှစ်ဘာကြောင့်မလွတ်ပေးဘူးလဲဆိုတဲ့ကိစ္စကတော့ဟိုကျွန်တော်တို့လည်းခံမရတော့တော်တော်ခက်တယ်ဒီလိုမလွတ်ပေးတဲ့အတွက်ကျွန်တော်တို့လည်းဟိုစမကောင်းပါဘာလို့လဲဆိုတော့ကျွန်တော်အဖွဲ့စည်းအနေနဲ့လည်းလွတ်လာလိမ့်မယ်လို့ကျွန်တော်တို့ဟိုမျှော်လင့်ထားတယ်လွတ်လာမဲ့လူတွေအတွက်လည်းဟိုကြိုပြီးဝါစာထားပါတယ်ဆိုတော့အခုလိုမျိုးမျှော်လင့်ထားတဲ့ကိစ္စတွေဖြစ်လာတဲ့အခါကျတော့ကျွန်တော်တို့လည်းဟိုစမကောင်းပါဘူးသို့ပေမဲ့လည်းဒီအပေါ်မှာကောက်ချက်ချရမယ်ဆိုလို့ရှိရင်တော့ဒါကအစိုးရပေါ်လူတွေရဲ့အားကိုးမှုယုံကြည်မှုတစုံစရာကျလာနိုင်တဲ့အခြေအနေမျိုးလို့ကျွန်တော်တို့ကအဲ့လိုမြင်ပါတယ်
မင်းကကြောက်တဲ့လွတ်လပ်ရေးနေ့မှာလူငင်းချမ်းသာခွင့်မရှိတဲ့အပေါ်ဝေဖန်နေကြတာနဲ့ပတ်သက်လို့ Federal Democratic အင်အားစုအဖွဲ့ကိုဦးဆောင်နေသူဦးမြအေးရဲ့တုံ့သက်ချက်ကတော့
ဟိုကျွန်တော်မြင်တာကတော့ဒါကတော့ဝေဖန်တဲ့ဝေဖန်ထိုက်လို့ဝေဖန်တယ်လို့ကျွန်တော်ယူဆတယ်လေကျွန်တော်တို့ကိုယ်တိုင်ထောင်ထဲမှာနေရှိလာမှာနေထိုင်လာခဲ့တဲ့ခါကျတော့ကျွန်တော်တို့ကိုချင်းစားတယ်စားနာတယ်ဟိုနိုင်ငံရေးအကျဉ်းသားတွေဆိုတော့ယုံကြည်ချက်တစ်ခုနဲ့ထောင်ထဲကိုရောက်သွားတဲ့လူတွေဖြစ်တယ်ကိုနဲ့တူတာလည်းရှိရှိမဲ့မတူတာလည်းရှိရှိမဲ့ဒါတပိုင်းပေါ့ဗျာအဲ့လိုကျွန်တော်မြင်တာကလူလက်ရည်နေသူဟာမျိုးမှာကျွန်တော်တို့ထောင်ထဲနေစဉ်ကာလလူနေကြီးရဲ့ကြီးကြီးရောက်တိုင်းလူငင်းချမ်းသာခွင့်လို့တော့မျှော်ကြတာပဲကျွန်တော်တို့ဘာမှမဟုတ်ဘူးတခြား criminal case ကြတဲ့လူတွေလည်းအနည်းနဲ့အများဆုံးလို့အကုန်လုံးနှိပါမျှော်ကြတာပဲအဲ့တော့ဒီလူနေရာမျိုးတွေမှာအထူးသဖြင့်ပေါ့နော်ဒီပြည်လူထုကနေရွေးချယ်တင်မလို့တဲ့အရသာအစုအနေနဲ့ကိုယ်တိုင်ကလည်းနိုင်ငံကြီးဖြစ်ခဲ့တဲ့လူတွေနဲ့ပို့ပြီးတော့လေးနေနဲ့စဉ်းစားတင်တယ်လို့ကျွန်တော်မြင်တယ်အဲ့ဒီပုံမှာတော့လူငင်းချမ်းသာခွင့်ဘာမှမပေးတဲ့ပုံမှာတော့ဟိုပြောရမယ်ဆိုရင်တော့အားမလို့အားများဖြစ်တယ်ဝေဖန်တဲ့လို့ခြားတက်ကနေပြီးတော့မှအစိုးရဝေဖန်တယ်လို့ကျွန်တော်မြင်တယ်ဒါပါပဲဗ
ျ NLD အစိုးရတက်လာပြီးပြီးချင်းပုံမှန်905ခါခွေးနဲ့တရားစွဲဆိုခံထားရတဲ့ចောင်းသူចောင်းသားတွေကိုလွှတ်ပေးခဲ့တာရှိသလိုလွတ်လပ်ရေးနေ့နဲ့ဒီအခကြီးရကြီးဖြစ်တဲ့မြန်မာနှစ်ဆန်းတရနေ့တွေမှာလူငင်းချမ်းသာခွင့်ပေးခဲ့တာရှိခဲ့ဘူးပါတယ်။ဘာကြောင့်ဒီနှစ်မှာလူငင်းချမ်းသာခွင့်မရှိတာပါလဲ။ဘာကြောင့်လို့သုံးသက်ပါတယ်လဲဆိုရင်မေကွန်းကိုတော့ဦးမြအေးကအ
ဲ့ဒါကတော့ကျွန်တော်လည်းမပြောရဘူးအစိုးရပဲတည်နေမယ်လို့ထင်တယ်လေ။တော့ရင်ခေတ်ကလိုနိုင်ချင်းတွေကလည်းအများကြီးရှိတာမဟုတ်တော့ဘူးလို့ကျွန်တော်ထင်ပါတယ်။နောက်တစ်ခုကကျွန်တော်တို့သဘောထားပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့လူငင်းချမ်းသာခွင့်ဆိုတော့ဟိုဦးသိန်းစိန်လက်ထက်ထက်က General Amnesty ဆိုတာကိုကျွန်တော်တို့ပြောခဲ့တယ်ကျွန်တော်တို့တောင်းခဲ့တယ်။တကယ်တမ်းပြောမယ်ဆိုနိုင်ငံတစ်ခုအပြောင်းအလဲမှာနိုင်ချင်းတွေမှာမဟုတ်ပါဘူး။ကျန်တဲ့လူတွေနေနေတယ်ခုနပြောလို့ပြောရတချို့တချို့လည်းထောင်ထဲမှာကျွန်တော်မြင်တာကတော့ဗျာဟိုပြစ်မှုအမျိုးမျိုးနဲ့ကြားလွယ်နှစ်ဆွေးနေအောင်နေနေတဲ့လူတွေလည်းရှိတော့နိုင်ငံတော်နေနဲ့လည်းတစ်ဖက်ကဒီလူတွေထမင်းကျွေးထားတဲ့စိတ်တွေလည်းကုန်ကြတယ်တဖက်ကလည်းဒီလူတွေရဲ့လူသားတန်ဖိုးတွေကပျောက်ဆုံးကလေးပျောက်ဆုံးသွားတယ်ကျွန်တော်မြင်တာကတော့လေဆိုတော့ထိုက်တဲ့ပြစ်တဲ့တစ်ခုကာလတိုင်းနဲ့ကြာမှာခံစားပြီးပြီဆိုလို့ရှိရင်တော့အဲ့လူတွေအတွက်လည်းစဉ်းစားပြရမှာပဲအဲ့လိုပြောလို့လူစုတစ်ခုတွေကိုလွှတ်ပေးပါလို့ပြောတာမဟုတ်ဘူးကျွန်တော်မြင်တာထိုက်တဲ့ပြစ်တဲ့တစ်ခုကိုခံစားပြီးရင်သူတို့ရဲ့လူသားဖြစ်ခွင့်ပြည်တည်ခွင့်ကိုပ ြန်ပေးတင်တယ်လို့ကျွန်တော်ကအဲ့လိုမြင်တဲ့လူလေဒါတပိုင်းပေါ့ဗျာအဲ့နောက်တစ်ခါ19နဲ့ပတ်သက်လို့ကတော့ကျွန်တော်ထူးပြောချာမရှိဘူးကိုကိုယ်တိုင်ရဲ့19ဖြစ်တယ်ယုံကြည်ချက်တော့ထောက်ကြလို့လားအကျွေးမလွတ်ကိုလွတ်ပေးရမှာပဲအဲ့တော့အစိုးရဘာကြောင့်မလွတ်ပေးလဲဆိုတာတော့ကျွန်တော်လည်းမပြောရဘူးဒါကတော့အစိုးရကိုယ်တိုင်ပဲအသိဆုံးဖြစ်လိမ့်မယ
်နိုင်ငံရေးအကျဉ်းသားတွေရှိနေတဲ့နိုင်ငံမို့လူငယ်ချမ်းသာ권ကိုအစိုးရကစဉ်းစားဖို့လိုတယ်လို့လည်းဦးဆိုင်ညွတ်လွင်ကပြောပါတယ်
ကျွန်တော်ပြောချင်တာတော့ဗျာဒါကဗျာဘုသူ့မှာအမိကိုပြုပြီးတော့လှုပ်ရှားမလို့ဘူးကုကိုယ်တိုင်ကနေအလွယ်တကူလှုပ်ပေးနိုင်တဲ့ကိစ္စတခုဖြစ်တယ်เนาะအခြေခံဥပဒေနဲ့လည်းတားဆီးရတာမရှိဘူးတခြားဘယ်အဖွဲ့အစည်းမှဒါကိုမလုပ်ရပါဘူးလို့တားဆီးလို့ရတာမဟုတ်ပါဘူးအဲ့တော့လှုပ်ပေးနိုင်တဲ့လူတွေရဲ့ကိုယ်တိုင်ကလှုပ်ပေးခြင်းနဲ့စိတ်ရှိဖို့ပဲလိုတယ်လို့ကျွန်တော်ပြောချင်ပါတယ
်မြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားထိပ်ပယ်တတ်မှတ်ချက်တိတိကျကျရှိဖို့လိုတယ်လို့လည်း AAPP အဖွဲ့ရဲ့အထူးတွင်းရေးမှူးဦးတိန်နိုင်ကထောက်ပြပါတယ်
ဒီအစိုးရလက်ထက်မှာလည်းကျွန်တော်တို့လည်းစူးစမ်းနေကြလို့တချို့တော့ activist များကလည်းဟိုလွတ်တော်ထဲမှာလည်းစူးစမ်းနေတဲ့ကိစ္စကတော့ဒီနိုင်ငံရေးအကျဉ်းသားတွေကိုလှုပ်ပေးဖို့နဲ့မရှိနိုင်ငံရေးအကျဉ်းသားတွေမရှိပါဘူးဆိုတော့ကိစ္စမျိုးအထီးဖြစ်နိုင်အောင်စူးစမ်းဖို့နဲ့နိုင်ငံရေးအကျဉ်းသားအဓိပ္ပာယ်သတ်မှတ်ချက်ပေါ့ဆိုတော့နိုင်ငံရေးအကျဉ်းသားအဓိပ္ပာယ်သတ်မှတ်ချက်ကအစိုးရကကိစ္စကသတ်မှတ်ပေးမှသာလျှင်ဒီနိုင်ငံရေးအကျဉ်းသားရှိခြင်းမရှိခြင်းဆိုတဲ့အငင်းပွားမှုတွေကအဆုံးသတ်မှာပါဆိုတော့ဒါလေးကိုတော့ဒီအစိုးရကမဖြစ်မနေလုပ်ရမယ့်ကိစ္စတစ်ခုကိုပြက်ကွက်နေတယ်လို့ကျွန်တော်တို့ကတော့အဲ့လိုမြင်ပါတယ
်ဒါကတော့မနေ့ကကြောက်တဲ့လွတ်လပ်ရေးနေ့မှာလူငယ်ချမ်းသာ권မရှိတဲ့အပေါ်အမြင်နဲ့သုံးသပ်ချက်တွေကိုနားဆင်ခဲ့ရတာပါရှင်လူထုရွေးချယ်တင်မြှောက်တဲ့ဒီမိုကရေစီအစိုးရတရမြန်မာနိုင်ငံမှာပေါ်ပေါက်လာတဲ့ဆိုပေမဲ့အကျဉ်းအောင်တွေအတွင်းမှာနိုင်ငံရေးအကျဉ်းသားတွေရှိသေးလို့အကျဉ်းအောင်တွေရဲ့ဒီစနစ်တွေဟာလည်းပြည်ပြောင်းလဲဖို့အများကြီးလိုနေသေးတယ်လို့ထောက်ပြနေကြတာဖြစ်ပါတယ်ရှင်။